ယူကရိန်းအစိုးရနဲ့ရုရှားတရလောက်ခံပေးထားတဲ့တခြားခွက်တွေဝါရီတွေကြောင့်အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္လာနေ့မှာလုပ်ဖို့ရှိပေမဲ့လည်းလည်းပဲအကျဉ်းသားစီရင်ကိုအဆုံးမသတ်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ဒါနဲ့ကြပြည်ပခအဆုံးသတ်ရေးတွေနော်မန်ဒီ4ဆိုတဲ့ယူကရိန်းရုရှားပြင်းထန်တဲ့ဂျာမနီလေးနိုင်ငံကြောင့်ဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ညီညာရေးဆွေးနွေးပွဲတွေ All for All လို့ခေါ်တဲ့အကျဉ်းသားလေးလေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။အကျဉ်းသားလေးလေးရေးတွေအချောသတ်လှုပ်ဆောင်ရတာဟာဒီနေ့ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇလင်စကီကပြောပါတယ်။ဒီကိစ္စလဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာလေးလအတွင်းဒုတိယအကြိမ်ကြောင့်အကျဉ်းသားလဲလှယ်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးအကြိမ်လုံးကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်90ခုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအချိန်လျှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ရပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျောင်းနောက်ခံပေးထားတဲ့လက်နက်ကိုင်တွေကဒိုနက်စ်နဲ့လူဟန်စ်ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ဘက်ကိုထိန်းချုပ်လိုက်ခြင်းကလေးကအဲဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း13000ကျော်တေဆုံးခဲ့ရပြီဖြစ်ပါတယ်။